ကရင်အမျိုးသားအစည်းအရုံးတက်မဟာ5ဒေတာမှာဖေဖော်ဝါရီလ3ရက်နေ့ကနေ10ရက်နေ့အထိ6ရက်အတွင်းမြန်မာတက်မတော်ဘက်ကလက်နက်ကြီးအလုံး600ကျော်ပစ်ခတ်ခဲ့တာကြောင့်ဒီရွာသား300ကျော်ဟာနေရက်စွန့်ခွာထွက်ပြေးခဲ့ရပါတယ်။ဒီနောက်ဆုံးအခြေအနေကိုတော့ကျမတို့ VOA မြန်မာပိုင်းသတင်းတောက်မအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်ဖားပုံခရိုင်မှာလှုပ်ရှားနေတဲ့မြမတက်မတော်တက်ဖွဲ့ဝင်များဟာဖေဖော်ဝါရီလ15ကစပြီးကရင်အမျိုးသားတက်မတော်တက်မ9နယ်မြေမှာလက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ဆိုပါတယ်။ဒါအပြင်ဖားပုံခရိုင်ဒွေလုံးမြို့နယ်လေးဖို့ထကျွာအုပ်စုကဝါတိုးခုကျွာသားနှုတ်ပစ်ခတ်ခံရတာကြောင့်ဒဏ်ရာပြင်းထန်စွာရခဲ့ကြောင်း KNU တက်မ9ရဲ့ပြောရေးဆိုခွင့်ရှိသူဘူမူစောကလေးတို့ကအခုလိုပြောပြပါတယ်
။လက်နက်ကြီးဖုတ်ရက်နေ့မှာသူပြေးတာလုံးဝ40ထပ်ရည်မှာလည်းတစ်ခါထပ်ကြည့်တယ်အဲ့မှာကဒီကူဒီရွာမှာဒီကြတာဟိုခုနလုံးအခြားရွာတွေကမှာကြတာက6လုံးကြည့်ရဲ့အဲ့မှာပဲတစ်ခါဒီထပ်တော့ကြည့်တာကအဲ့မှာကူဒီရွာမှာကြတာ15လုံး60ကျော်သွားတာပေါ့။တန်းညာကြောက်လန့်ပြီးတော့ဆက်ပြေးသွားတာတော့ရှိတယ်။အဲ့ဒီနေ့မှာပဲဒီကူဒီရွာမှာအေးကြီး45လုံးကဟုတ်တခြားနေရာကိုရှိကြောင်းပြီးတော့မှလူကြီးကလည်းအဲ့ဒီမှာအဲ300နဲ့30ရောက်ဖြစ်တာပေါ့နော်အဲ့ဒီမှာသူတို့တခြားနေရာကိုရှိကြောင်းရတယ်သူတို့ညီလို့မရတော့ဘူးအဲ့ဒီမှာအဲ့ဒီမှာဆောက်ပြီးတော့မှဒီတခါဒီရွာသားနှစ်ယောက်ကဖြေသွားတဲ့လူတွေကသူ့ရဲ့ပြည့်စည်မှုတနေရာမှာတော့ပုံတာရှိတယ်သွားပို့တော့အဲ့ဒီတပ်မတော်တပ်ဖက်တချို့နဲ့သွားပြီးတော့တွေ့တဲ့ခါကျတော့ဒီတပ်မတော်တပ်ဖက်ကနေပြီးတော့ဒီရွာသားနှစ်ယောက်ကိုဖြေတဲ့ပြစ်ထလိုက်တာပေါ့လीနော်ပြီးတော့အဲ့ဒီမြောက်စလုံးတိုင်ရရရှိရဲ့ဟိုပြစ်ခတ်မှုဖြစ်တာဒီကအချင်းချင်းဆိုရင်တော့ပြစ်ကရဏမရှိဘူးပေါ့ဒီရွာသားမျိုးဒီလိုပြစ်တာမျိုးရတော့ဟိုရွာသားနေရာမိနာတာပေါ့တော့အဲ့စီနဲ့ပတ်သက်တဲ့ဒီအချက်လက်ညီလဲသွားပြီးတော့ချိုးဖောက်ရရောက်တာ
မြန်မာစစ်တပ်ဘက်ကတော့ KNU ထိန်းချုပ်ရာဒေသတွေကိုဒေသဖွံ့ဖြိုးရေးဆိုပြီးလက်ဖောက်တဲ့ကိစ္စတွေလည်းလုပ်နေတာပါဒီအတွက် KNU လက်အောက်ခံအောက်ခြေတက်မဟာရီနဲ့တိုက်ပွဲတချို့ဖြစ်ခဲ့ပါတယ်။တက်မဟာကလက်အောက်ခံတပ်တွေနဲ့မကြာခဏဆိုသလိုထိတွေ့ပစ်ခတ်မှုတွေဖြစ်ခဲ့တယ်လို့ KNU ဘက်ကကန့်ကွက်မှုတွေရှိခဲ့ပေမဲ့မြမတက်မတော်ဘက်ကဆက်လက်လှုပ်ဆောင်ခဲ့တယ်လို့လည်း KNU ဘက်ကဆိုပါတယ်။အခုနောက်ပိုင်းမှာတော့ရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေလုပ်တာအပြင် KNU ထိန်းချုပ်တဲ့နယ်မြေတွေပေါ်မှာဒရုန်းယာဉ်များလွတ်ပြီးစုံစမ်းထောက်လှမ်းမှုတွေပိုလွတ်လာတယ်လို့လည်းဆိုပါတယ်
။ကြွကြွဆိုတာရှိတယ်။တော့ဆက်ကူမှာရတော့ပို့ပြီးတော့ဒီဒုံးရင်လွတ်တာပုံများလာတယ်အဲ့လိုတော့ဒီ2020မှာလည်းပဲဆက်လက်ပြီးတော့လည်းအဲဒုံးကိုလွတ်နေတာပဲဆက်ပြီးတော့လုံမယ်ဆိုလို့ရှိရတော့ဒါအဲတစ်ဖက်နဲ့တစ်ဖက်ပေါ့လေအဲယုံကြည်မှုကိုဟိုကြိတ်ခိုက်ရှင်ပြီးတော့မှဒီတစ်ဖက်နဲ့တစ်ဖက်မယုံကြည်တော့ပဲနဲ့ဒီပြဿနာကိုပို့ပြီးတော့ဖြေထွာလာတဲ့အနေထားပဲဖြစ်သွားမယ်ဟုတ်ကဲ
့နော
က်တော့ဒီ ICA စာချုပ်ထဲမှာကအဲ့လိုအပြည့်ခရစေကာလဒီနိုင်ငံရေးတည်ဆုံဆွေးနွေးကာလပေါ့အဲ့ဒီမှာတစ်ထည့်နဲ့တစ်ထည့်ပေါ့လေစုံမဖောက်လွမ်းတာတို့ပါတို့တာလောကမလုံရဘူးဆိုတာလည်းပါပါနေပါလေ
KNU တက်မှာငါကန့်ကွက်စာပို့ထားတဲ့အခြေအနေနဲ့ပတ်သက်လို့အရှိတောင်တိုင်းစစ်ဌာနချုပ်ကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့အချိန်ချင်းစ조사ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးမြန်မာအစိုးရနဲ့ KNU တို့ဟာ2012ခုနှစ်မှာအပြည့်ခရစေရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်။ဒါပေမဲ့ KNU တက်မှ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တို့ဟာ NCA ထိုးခဲ့ပြီးတဲ့နောက်ပိုင်းမှာထိတွေ့ပြစ်ခတ်မှုတွေမကြာခဏဆိုသလိုဖြစ်ပွားခဲ့ပါတယ်ရှင်။